Please.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ16ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစွန့်မော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့တူကီနိုင်ငံက sorry ကောင်စစ်ဝင်ရုံးမှာ sorry သတင်းစာဆရာတေဆုံးမှုအတွက်ဆွဆွဲခံထားသူ sorry နိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။ကမ္ဘောဒီးယားမှာတက်ရှိထင်ရှားရှိနေတဲ့ကမ္ဘာနီကောင်ဆောင်တယောက်ကိုလူမျိုးရုံးတပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နှံတစ်သက်ပြစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးအားပေးနေပေမဲ့လို့ရိုဟင်ဂျာတွေတိမ့်နေချီထွက်ပြေးခဲ့အောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုတော့အမေရိကန်ကပြစ်တင်ရှုတ်ချတယ်ဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်တဲ့သတင်းနဲ့အတူကြောက်တမ်းမြို့နယ်တန်တဲရွာမှာတော့လူပေါင်း100ကျော်ထိန်းသိမ်းထားတဲ့သတင်းကို VOA သတင်းနောက်ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ဒီရိုဟင်ဂျာဒုက္ခသည်တွေမနေ့တော့ကပြန်လာဖို့ရက်သတ်မှတ်ထားပေမဲ့နေရရင်ကိုဘာကြောင့်ပြန်မလာနိုင်ကြပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့
ကျွန်တော်အပြည့်ပြည့်ပြောချင်တာကျွန်တော်တို့မပင်ရှင်တာမျိုးမဟုတ်ဘူးကျွန်တော်တို့ပင်ရှင်တယ်ဒါပေမဲ့ကျွန်တော်တို့ပြင်နိုင်ဖို့အတွက်အဓိကလုပ်ရမယ့်တာဝန်ကတော့ကျွန်တော်တို့မြန်မာနိုင်ငံကဆိုလို့တဲ့ဘက်ကကျွန်တော်တို့မြန်မာနိုင်ငံ
ဒီရိုဟင်ဂျာဒုက္ခသည်ကိုဆက်သွယ်မေးမြန်းထားတာကိုလည်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်တောင်ကြီးမြို့နယ်မှာပေါက်ကွဲစေတဲ့ပစ္စည်းတွေရှာဖွေတွေ့ရှိတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးဦးမှာပါအခုရေဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
တူကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှာ sorry သတင်းစာဆရာဂျမဲခါရှော့ဂီတည်ဆုံမှုအတွက်ဆွဆွဲခံထားသူ sorry နိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။အရေးယူတံခါးလိုက်တဲ့အထက်မှာတော့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ထိတ်တဲလက်ထောက်အရာရှိအောင် short cartini sorry ကောင်စစ်ဝင်ချုပ်မိုဟာမက်အတူတိုင်ပီလိုလည်းပါဝင်ကြပါတယ်။အမေရိကန်မှာခြေဆိုင်ပြီးလှုပ်လှုပ်နေတဲ့ sorry သတင်းစာဆရာကိုပြစ်မှတ်ထားပြီးရရဲ့ဆက်ဆက်တပ်ဖြတ်ခဲ့မှုမှာပါဝင်သူတွေအနေနဲ့သူတို့လောက်ရဲ့အကျိုးဆက်ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးစတီမန်နီချင်းကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလူခွေချိုပေါသူတွေနဲ့ချင်းပြတ်ချဆမှုတွေကိုအရေးယူတဲ့အမေရိကန်ရဲ့မက်ဂနစ်ကီနိုင်ငံတကာလူခွေရေးဥပဒေအရတန်ခတ်လိုက်တာလည်းဖြစ်ပါတယ်ရှေ့လပိုင်းဒေသမှာအမေရိကန်ရဲ့အဓိကမာမေးဖြစ်တဲ့ sorry ပေါ်တန်ခတ်အရေးယူတဲ့လောက်ရကတော့တွေ့ရခဲ့လာပါတယ်ပြည်ကလာတဲ့ sorry သတင်းစာဆရာတည်ဆုံးရတဲ့အဖြစ်အပျက်ကိုဖော်ထုတ်ဖို့နဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲအမေရိကန်ဗန်နိုင်းဝန်ကြီးကပြောဆိုသွားခဲ့တာပါ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မင်းကြီးကြောင့်တေဆုံးသူ66ဦးထဲမှနည်းရှိသွားပြီဖြစ်တယ်လို့ပျောက်ဆုံးသူတွေကိုတာဝန်ရှိသူတွေဆက်လက်ရှာဖွေနေပါတယ်။ Camp Fire လို့နာမည်ပေးထားတဲ့ပြည်နယ်မြောက်ပိုင်းကတော်မင်းကြီးလောင်တဲ့နေရာမှာရာသီဥတုအေးလာတဲ့အတွက်မိသားသမားတွေခဏတော့အနားရကြပြီးမိလောင်ကျွမ်းမှုရဲ့40ရာခိုင်နှုန်းလောက်ကိုလည်းထိန်းချုပ်ထားနိုင်ပါပြီ။ပြည်နယ်သမိုင်းမှာအဆိုးဆုံးဖြစ်တဲ့ဒီတော်မင်းကြီးဟာကီလိုမီတာ980ပတ်လည်ကိုလည်းလောင်ကျွမ်းသွားပါတယ်။ပြည်ခဲ့တဲ့တစ်ပတ်မှာမိဆာလောင်ပြီးတိတ်မကြခင်မှာပဲတစ်မျိုးလုံးနေပါပြာကျသွားခဲ့တဲ့ Paradise မြို့မှာလဲရာနဲ့ချီတဲ့လူတွေကအနှံ့ခံခွေတွေနဲ့ပျောက်ဆုံးသူတွေကိုပြပုံတွေကြလိုက်ပြီးရှာဖွေနေကြတာပါရှာတွေ့ထားတဲ့အလောင်းတွေဘသူဘဝဖြစ်တယ်ဆိုတာ DNA မျိုးဗီဇစစ်ဆေးမှုတွေနဲ့အမြန်ဆုံးရှာဖွေဖော်ထုတ်ပြီးသက်ဆိုင်ရာဆွေမျိုးတွေကိုအကြောင်းကြားပေးနိုင်မယ်လို့မျိုးလင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်တော်မီကြောင့်ပျောက်ဆုံးနေသူ600ထက်မနည်းရှိတယ်လို့လည်းယူဆပါတယ်မိလောင်ရသေးတာကိုပြည်내အုပ်ချုပ်ရေးမှူး Jerry Brown ပြည်ထရေးဝန်ကြီး Ras Zinks နဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးဌာနဖီမာအကြီးအကဲဘလော့ကလုံးတို့ဘူရူနေကတွားရောက်ကြီးစုခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာတက်ရှိထင်ရှားချန်နေသေးတဲ့ခမာနီခေါင်းဆောင်နေရာဟာ1980ပြည်လုံးနှစ်တွေလုံးကလူမျိုးရုံးတပ်ဖြတ်မှုတွေအတွက်ပြစ်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နှံတစ်သက်ပြစ်ပေးလိုက်ပါတယ်။အသက်92နှစ်အရွယ်ရှိနေပြီဖြစ်တဲ့ခမာနီခေါင်းဆောင်ဟောင်းနှောင်ချန်နဲ့အသက်89နှစ်အရွယ်သမရဟောင်းခီယူဆန်ဖန်တို့ဟာလူသားတွေအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖော်စီထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့နှုတ်ဖို့ဆွဲဆိုထားတဲ့အမှုတွေထဲမှာတော့လူသားမှုတောက်တင်ရှင်းလင်းမှုကြေကျွံပြမှုညှဉ်းပန်းနှိပ်စက်မှုနိုင်ငံရေးလူမျိုးရေးဘာသာရေးပေါ်အခြေခံပြီးအရေးယူမှုတွေလည်းပါဝင်ပါတယ်။ VN နဲ့ချမ်လူမျိုးစုအနွယ်တွေကိုတပ်ဖြတ်မှုအတွက်လူမျိုးရုံးတပ်ဖြတ်မှုနဲ့အရေးယူခံရတယ်လို့ကိုယ်သဘောဆန္ဒနဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့ လူမဆန်တဲ့လုပ်ရပ်တွေပါဝင်ဂျနီဗာသဘောတူညီချက်ကိုချိုးပေါက်တဲ့အမှုတွေနဲ့လဲဆွဲဆိုခံခဲ့ကြရတာပါခမာနီကွန်မြူနီအုပ်စုမှာသူတို့နှုတ်ဟာတက်ရှိထင်ရှားကြံနေသေးတဲ့အဆင့်မြင့်ဆုံးခေါင်းဆောင်နှုတ်လည်းဖြစ်ပါတယ်နှုတ်စလုံးကတော့ငပေးညှဉ်းပန်းနှိပ်စက်မှုနဲ့အလုတ်ချန်စကန်တွေမှာပင်ပန်းလို့တဲ့ဒဏ်တွေပါဝင်ဖိနှိပ်မှုမျိုးစုံနဲ့လူနှစ်သန်းလောက်သေဆုံးခဲ့ရတာဗီယက်နမ်နိုင်ငံကြောင်းလို့ပြောဆိုထားပါတယ်လူတော်များကလည်းရိုက်နှက်ပြီးဆုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရပြီးနောက်ပိုင်းမှာကမ္ဘောဒီးယားရဲ့လူသက်ကွင်းအဖြစ်နဲ့လည်းထင်ရှားခဲ့ပါတယ်နတလောတတရချုံပြည်တံချက်ခံနေရတဲ့ခမာနီကောင်းဆောင်အောင်တို့ဟာအစောပိုင်းတရားခွင်တစ်ခုမှလည်းလူတွေကိုအဆုလိုက်ပြုံလိုက်အတင်းအကျပ်ရွှေ့ပြောင်းမှုတွေနဲ့လက်ဆဖျောက်တဲ့လုပ်ရတွေတွေနဲ့အပြစ်ရှိတဲ့အကြောင်းလဲဆုံးဖြတ်ထားပါတယ်
တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ Code of Conduct လို့ခေါ်တဲ့ချမှတ်ထားတဲ့စီမင်းဥပဒေအတိုင်းရှေ့ဆက်ဆောင်ရွက်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကို American သုတမရ Mike Pence ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့ဒီကိစ္စကိုအပြစ်သက်ရေးဆွဲနိုင်ဖို့နောက်ထပ်၃နှစ်လောက်ကြာအောင်ဆွေးနွေးရအောင်မယ်ဆိုတာကိုသဘောပေါက်ထားပြီးဖြစ်ပါတယ်။ဒေသရင်းနိုင်ငံတွေအနေနဲ့သူတို့ပိုင်းရေပြင်းနယ်နိမိတ်အတွင်းကသဘာဝရင်းမြစ်တွေကိုရှာဖွေခွင့်ရှိရမှာဖြစ်တယ်လို့လွတ်လပ်စွာသွားလာခွင့်လည်းရှိရမယ်လို့သူတမရာပန့်စ်ကစင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကိုဒီကနေ့တောက်ကြနေမှာပဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ရင်းကပိုက်နဲ့နေမြေအငင်းပွားမှုမှာပါဝင်နေတဲ့အရှိတောင်အာရှကပြိုင်ဖက်နိုင်ငံလေးခုကိုဟန်တာတဲ့အနေနဲ့အဲ့ဒီနေရာမှာတရုတ်တို့ကလူလုံကျွန်းနေဖန်တီးပြီးအခြေခံအဆောက်အုံတွေနဲ့စီးရဲအတွက်အသုံးပြုမဲ့အဆောက်အုံတွေကိုခက်မြန်မြန်တိစောက်လာနေတာပါ။သူပိုင်းကပိုင်းအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်တဘာဝအရင်းမြစ်ပေါ်ကျော်ဝါတဲ့ဒေသနဲ့ပတ်သက်ပြီးတော့ထိတ်တက်ရင်ဆိုင်မှုတွေဖြစ်မလာအောင်ဒီနှစ်မှာအပြည့်အစုံမူပေါင်းတွေချမှတ်ဖို့ရည်မှန်းထားကြတာပါ။ဒါပေမဲ့လည်းမူပေါင်းချမှတ်ရင်းနဲ့ပတ်သက်လို့တရုတ်နဲ့အာဆီယံဖွဲ့ဝင်ဆယ်နိုင်ငံတို့ကနဦးဆွေးနွေးမှုတွေမှာတော့အချုပ်အခြာအာဏာပိုင်ဆိုင်မှုရေနံရှာဖွေရေးနဲ့အငင်းပေါင်းမှုဖြည့်ရှင်ရေးကိစ္စရပ်တွေမှာတိတ်မကြခင်ကာလအတွင်းဖြည့်ရှင်နိုင်မယ့်အလားအလာမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ်။တရုတ်နိုင်ငံရဲ့လုပ်ရဟာတရားမဝင်တဲ့အပြင်အန္တရာယ်ရှိတယ်လို့သူတမရ Mike Pence ပြောဆိုခဲ့တာကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကညင်ပယ်လိုက်ပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်တာနက်မှာလျှော့ဝတ်တဲ့တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုအမေရိကန်မှာတရားစွဲဆိုလိုက်တဲ့အကြောင်းသူ့ဖွဲ့ကပြောလိုက်ပါတယ်။ Virginia ပြည်နယ်ကသူနဲ့တိုက်ရိုက်မဆိုင်တဲ့အမှုတမှုမှာကွန်ပျူတာအမှားရညောင်းတရားစွဲထားတဲ့ကိစ္စမတော်တဆပေါ်လာတာဖြစ်တဲ့အကြောင်းလဲ WikiLeaks website က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမေရိကန်လက်ထောက်ရှိနေရုပ် Kelly Dwyer တခြားအမှုတမှုကိုကင်တွယ်ရင်းအမှုတွေကိုချိတ်ပိတ်ထားဖို့တရားစီရင်တရားကိုညွှန်ကြားခဲ့ရတာကနေအဆန်းအပေါ်တရားစွဲဆိုထားတဲ့အမှုတွေမတော်တဆထွက်ပေါ်လာတာဖြစ်ပါတယ်။လက်ထောက်ရှိနေချုပ်ကတော့နောက်ပိုင်းမှာအဆန်းကိုမဖမ်းဆီးနိုင်မချင်းအမှုကိုဆက်ပြီးချိတ်ပိတ်ထားဖို့လည်းညွှန်ကြားခဲ့ရပါတယ်။လေဝဲသတင်းချက်လက်တောင်းချပြီး WikiLeaks website ပေါ်မှာပေါ်ပြခဲ့တဲ့အတွက်အဆန်းတော့ကဘာတော်ကငါဆွေရတော်တော်များကအလို့ရှိနေတာဖြစ်ပါတယ်နိုင်ငံသားခွင့်ရလှှမှုဖွဲ့ ACLU ရဲ့လွတ်လပ်စွာပြောဆိုခွင့်ပုဂ္ဂလိကလွတ်လပ်ခွင့်နဲ့ဤပညာဆိုင်ရာညွှန်ကြားမှုဘန်ဝက်စနာကတော့အစမ်းအပေါ်အေးအေးယူမဲ့လို့ရဟာအရင်ကမလုပ်ဖူးတဲ့လို့ရဖြစ်ပြီးအခြေခံဥပဒေနဲ့လည်းဆန့်ကျင်နေသလိုတခြားသတင်းမီဒီယာဖွဲ့စည်းရေးပေါ်မှာလည်းရာဇဝတ်ကြောင်းနဲ့စုံစမ်းစစ်ဆေးဖို့လမ်းပွင့်ပေးရရောင်းနိုင်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါပြပကထုတ်ဝေသူတယောက်ကိုအမေရိကန်ရဲ့လျှော့ဝှက်ချက်ဥပဒေနဲ့ချိုးဖောက်မှုနဲ့အေးအေးယူတဲ့လို့ရကြောင်းအထူးသဖြင့်အများပြည်သူအတွက်ရေးချည်တဲ့တဲ့ရင်တွေကိုပေါ်ထုံးနိုင်မှုကြိုးစားရမှာပြပတိုင်းပြည်တွေရဲ့လျှော့ချက်ဥပဒေတွေကိုမကြာခဏချိုးဖောက်လို့ရှိတဲ့အမေရိကန်သတင်းသမားတွေအတွက်လည်းအန္တရာယ်ကြီးတဲ့အကြောင်းသတိပေးထားပါတယ်
။မြောက်ကိုရီးယားနိုင်ငံထဲကိုတရုတ်နိုင်ငံကတဆင့်တရားမဝင်ဝင်ရောက်မှုနဲ့အော်တိုဘာလကထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားကိုဌာနေပြန်ပို့မယ်လို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ထောက်လှမ်းရေးCIA ရဲ့ညွှန်ကြားချက်နဲ့တရားမဝင်ဝင်ရောက်လာတာဖြစ်တယ်လို့သူကိုစစ်ဆေးမင်းမြတ်ချိန်မှာပြောဆိုသွားတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့တောက်ကြားနေမှာကြေညာသွားပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားကိုဘယ်တော့နေရပြန်ပုံမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့ကာလတွေမှာတော့မြောက်ကိုရီးယားမှာသတင်းထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတိတက်မကသဘောထားတင်းမာလဲရှိပါတယ်။သူတို့တွေကိုအမေရိကန်ကနိုင်ငံရေးသမားတအူးကတွားခေါ်ပြီးမှလာလုပေးလိမ့်ရှိတယ်လို့ဖန်စီထိနှိမ်ထားသူတွေကိုလည်းကန့်ကွက်မှုမပြန်လုပေးလိမ့်ရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ပီယာကိုတော့18လကြာဖန်စီပြီးတော့တတိမြင့်မျိုးနေတဲ့အခြေအနေနဲ့မနစ်ကပြန်လို့ပေးခဲ့ပါတယ်။အဲ့ဒီလိုပြန်လို့ပေးလိုက်ပြီးမကြာခင်မှာပဲအော်တိုဝမ်ပီယာကွယ်လွန်သွားခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့ကျောင်းသားဝမ်ပီယာကိုနှိပ်စက်ညှဉ်းပန်းခြင်းမရှိဘူးလို့ညင်ဆိုခဲ့ပါတယ်
။မက္ဆီကိုနိုင်ငံနဲ့နယ်စပ်ကိုဆေးလွှတ်ထားတဲ့အမေရိကန်တပ်ဖွဲ့အရေးတွေဟာအမြင့်ဆုံးနှိပါးအထိရောက်လာနေပြီဖြစ်တဲ့အကြောင်းပင်ကွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ ကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကိုအကူအညီပေးဖို့လက်ရှိစစ်မှုထမ်းနေသူ 9,800 ကျော်နဲ့ပြည်တွင်းကာကွယ်အရင်တပ်ဖွဲ့ဝင် 2,100 ချထားပြီးအတားအဆီးတွေခိုင်မာစေရေးနေနေဆောက်လုပ်ဖို့နဲ့လေကြောင်းလုပ်ငန်းတွေကိုစီမံခန့်ခွဲဖို့နေဆက်လုံခြုံရေးကင်းလဲတဲ့လုပ်ငန်းတွေမှာလည်းအကူအညီပေးသွားဖို့ဖြစ်တယ်လို့လည်းပြောဆိုထားတာပါ။ဆော်ဘီမှာတော့သမ္မတဒေါ်နယ်ထရန့်ကတပ်ရင်အားကိုဒီထက်ပိုချမယ်အကြောင်းပြောဆိုထားပါတယ်။အခုခါမှာတာဝန်ပေးဖို့ဆီလွတ်ထားတဲ့တပ်ရင်အားအများဆုံးနှိပါအထိရောက်လာနေဖြစ်တဲ့အကြောင်းဒုတိယကာကွယ်ဝန်ကြီးပက်ထရစ်ရှန်နဟန်ကပြောဆိုခဲ့တာပါ။အမေမီလုံယုံဝန်ကြီးဌာနရဲ့တောင်းခံချက်အရအမေရိကန်တောင်ပိုင်းနယ်စပ်ကိုတပ်တွေဆေလွတ်ထားတာဖြစ်ပြီးဒီဇင်ဘာလ15ရက်နေ့လောက်ထိရှိနေနိုင်တဲ့အကြောင်းလဲကာကွယ်ရေးဒုဝန်ကြီးကပြောဆိုသွားပါတယ်စစ်တပ်အနေနဲ့တရားမဝင်နယ်စပ်ဖျက်ချော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးတာမျိုးတွေကိုတော့တရားဝင်လုပ်ပိုင်ခွင့်မရှိပါဘူးဒီချိန်ထဲမှာပဲအမေရိကန်ကိုဝင်ခွင့်ရဖို့မျှော်လင့်ချက်နဲ့စီးရဲမွေးတည်မှုအကြမ်းဖက်မှုတွေကိုစွန့်ခွာပြီးတလားလောက်ခီးရှည်ချီတက်လာခဲ့ကြတဲ့အမေရိကတိုက်11ကရွှေပြောင်းနေထိုင်သူရာနဲ့ချီရဲ့လူအုပ်ကြီးကလည်းမက္ကဆီကိုနိုင်ငံနယ်စပ်မြို့တီဝါနာကိုရောက်ရှိလာနေကြပါတယ်
နယူးဇီလန်နိုင်ငံရဲ့သမိုင်းတလျှောက်ပမာဏအများဆုံးဖြစ်တဲ့ကိုကိန်းမှုရစီတွေကိုနယူးဇီလန်ရဲတို့ဖမ်းမိလိုက်ပါတယ်။အလေးချိန်190ကီလိုဂရမ်ရှိတဲ့ကိုကိန်းတွေကိုပနမနိုင်ငံကတင်ပို့လာတဲ့ငပြောသီးတွေတင်လာတဲ့ကုန်းတစ်တာထက်ကအိတ်တွေထဲမှာထည့်လာတာပါ။ဖမ်းမိတဲ့ကိုကိန်းတွေရဲ့ကာလပေါက်ဈေးဘယ်လောက်ရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရာဇဝမှုစုံစမ်းရေးဩစတြေးလျအခြေစိုက်အဖွဲ့တစ်ခုရဲ့စုံစမ်းမှုအရအဲ့ဒီကုန်းတစ်တာတွေကိုတန်ရရှိတဲ့အတွက်နယူးဇီလန်ရဲတို့ကဩဂုလမှာဝင်ရောက်စစ်ဆေးရာကအဲ့ဒီလိုဖမ်းမိခဲ့တာပါ။နေဆက်ဖြတ်ကျော်ရာဇဝမှုတွေကိုနိုင်နေတဲ့နေရာမှာတခြားနိုင်ငံကတရားဥပဒေစိုးမိုးရဲ့အရာရှိတွေနဲ့ပူပေါင်းဆောင်ရွက်ဖို့လိုသလိုအခုလိုဖမ်းမိလိုက်တာဟာပူပေါင်းဆောင်ရွက်မှုရဲ့တိတ်ကောင်းတဲ့တာရကားတစ်ခုဖြစ်တယ်လို့နယူးဇီလန်အကောက်ခွန်ဌာနအရာရှိ Bruce Berry ကပြောပါရယ်ဒီအမှုနဲ့ဆက်ဆက်နေတဲ့အသက်40နှစ်အရွယ်လူတို့ကိုနှစ်နိုင်ငံပူပေါင်းဆောင်ရွက်မှုနဲ့ Australia ရဲတို့က Sydney မြို့မှာဖမ်းဆီးမိခဲ့ပါတယ
ကြောင်ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတောက်ကြညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးတော့အားပေးနေသလိုရိုဟင်ဂျာဒုက္ခသည်တွေတိတ်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုလည်းအမေရိကန်ကပြစ်တင်ရှုံချတယ်လို့အမေရိကန်သမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတတို့အာဆီယံထိပ်သီးအစည်းအဝေးကာလအတွင်းတွေ့ဆုံပြောဆိုခဲ့ကြတဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကနေပြီးတော့သတင်းတောက်တွေကိုပြန်ပြီးတော့ပြောပြခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုကျော်အောင်လွင်ကတင်ဆက်ပေးထားပါတယ်။
စင်ကူနိုင်ငံမှာကျင်းပခဲ့တဲ့33ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းအမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့အင်္ဂါနေ့မှာတီးတန့်တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စ၊ဖမ်းဆီးခံ Writers တွေနောက်နှစ်ဦးပြန်လွတ်မြောက်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုလည်းဒုသမ္မတမိုက်ပန်စ်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ I thought that it was important.For us not only to continue to support democratic reforms in Myanmar also known as Burma
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်တွေကရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ပြည်ရောက်သွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုလည်းအမေရိကန်ကရှုတ်ချတယ်ဆိုတာရှင်းအောင်ပြောချင်ပါတယ်ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ
်ရိုဟင်ဂျာဒုက္ခသည်တွေနေရပြောင်းရေးကိစ္စနဲ့ပြစ်ရှိတဲ့သူတွေကိုအရေးယူဖို့လဲအမေရိကန်ဘက်ကလူလာတဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ
် I reflected with some pride today the United States is the number one contributor to humanitarian aid in Bangladesh
အမေရိကန်ပြည်ထောင်စုရဲ့ဂုဏ်ယူစရာလုပ်ရတဲ့ပတ်သက်တာတချို့ကိုလည်းကျွန်တော်ဒီကနေ့ပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေအတွင်းအမေရိကန်ပြည်ထောင်စုကနံပါတ်1နေရာကအကူအညီပေးနေတာပါအဲ့ဒီမှာရိုဟင်ဂျာ9သိန်းရှိပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကျွန်တော်ကိုပြောတာကကိုယ့်သဘောနဲ့ကိုရခိုင်ပြည်နယ်ထဲပြန်လာကြမယ့်ရိုဟင်ဂျာတွေဒီကနေ့ကစပြီးရှိလိမ့်မယ်လို့ဆိုပါတယ်ဒီလိုမျိုးတွေကြားရဖို့ကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါတချိန်တည်းမှာပဲအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေအရအေးအေးယူဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်ဒါကလည်းအမေရိကန်အတွက်အင်မတန်အရေးကြီးပါတယ
်အဖမ်းဆီးခံရတဲ့ Writers သတင်းတောင်တစ်ဦးကိုပြန်လွှတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးလဲဒုသမ္မတမိုက်ပန်စ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
်။ I also raised the issue of two journalists who were jailed last fall for reporting on the ethnic cleansing that had clearly taken place against the Rohingya people.
Rohingya တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာနဲ့ပတ်သက်ပြီးသတင်းနဲ့တင်ပြဖို့လုပ်နေတုန်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကအဖမ်းဆီးခံရတဲ့သတင်းတောက်နှစ်ဦးကိစ္စကိုလည်းကျွန်တော်ပြောခဲ့ပါတယ်။သူ့ရဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးဒီသတင်းတောက်နှစ်ဦးလွတ်မြောက်ရေးကိုလှုပ်ဆောင်ဖို့ကိုလည်းဒေါ ን ဆန်းစုကြည်ကိုကျွန်တော်တိုက်တွန်းခဲ့ပါတယ်။သူကျွန်တော်ကိုပြန်ပြောတာကသတင်းတောက်နှစ်ဦးဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေတွေရှိပါတယ်။လောလောဆယ်မှာတော့အယူခံတင်ထားတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်
။အမေရိကန်ဒုသမ္မတမိုက်ပင်စ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ ን ဆန်းစုကြည်တို့အင်္ဂါနေ့ကတည်တံ့တွေ့ဆုံမှုဟာဒေါ ን ဆန်းစုကြည်ရဲ့ကံလန့်ချက်နဲ့တွေ့ဆုံခဲ့ကြတာပါ။ဒေါ ን ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပြဿနာကိုတခြားနိုင်ငံကသူတွေထက်သူတို့ပို့ပြီးတော့နားလည်သဘောပေါက်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာဆိုကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။နိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကပထမတုံ့အနေနဲ့လူနဲ့ထောင်ပြန်လာဖို့စီစဉ်ထားတဲ့ကိစ္စကလည်းတကယ်တမ်းမှာမနေ့ကအထမမြောက်ခဲ့ပါဘူးမြန်မာစုရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့တခြားဆင်းမြင့်ရရှိတွေဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကတောင်ပြိုလက်ဝဲလက်ခံရေးစခန်းမှာမနေ့တုန်းကစောင့်ဆိုင်းခဲ့ကြပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးတော့လွှဲပြောင်းပေးတာမရှိခဲ့ဘူးလို့နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ကိုကြောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးရွာမှာဆက်လီတစည်းပေါ်မှာလူပေါင်း100ကျော်ကိုအာဏာပိုင်နေဘက်ကထိန်းသိမ်းထားတဲ့သတင်းကိုတင်ပြပေးချင်ပါတယ်ဟုတ်ကဲ့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးရွာမှာပေါ့ဆက်လီကြီးတစည်းပေါ်မှာအမျိုးသမီး32ဦးအမျိုးသား50နောက်အသက်မပြည့်သေးတဲ့ယောက်ျားလေးမိန်းကလေးကလေးငယ်လေးတွေ25ဦးပါတဲ့လူအုပ်စုလိုက်ကြီးကိုရှာဖွေတွေ့ရှိခဲ့တယ်လို့သိရပါဗျ။အဲ့ဒီလူအုပ်ကြီးကိုခိတ္တထိန်းသိမ်းထားတဲ့ကြောက်တန်းမြို့နယ်ကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူနေတဲ့ကျမတို့ရဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ဟုတ်ကဲ့ကိုထက်အောင်ခန့်ရေဒီဆက်လေကြီးဒဇင်းပေါ်မှာလူ100ကျော်ပါတဲ့ဒီဆက်လေကြီးကကြောက်တန်းကိုရေလမ်းကနေပြီးတော့ရောက်လာကြတယ်ဆိုတော့အဓိကသူတို့ဘယ်အရက်ဘယ်ဒေသကနေရောက်လာကြတယ်ဆိုတာကိုသိရပါလိမ့်ရှင်
။သူတို့ရဲ့ဦးတည်ချက်ကတော့ရခိုင်ပြည်နယ်ဒုက္ခသည်စခန်းကနေပြီးတော့မလေးရှားကိုသွားဖို့အတွက်ဆိုပြီးတော့သူတို့ကပထမဆုံးရည်ရွယ်ထားတာခင်ဗျ။မလေးရှားကိုသွားမယ့်အချိန်မှာဒီပေါ့နော်ဆက်လေကစီကုံသွားတယ်ပေါ့။စီကုံသွားပြီးတော့ဒီရေထဲမှာပဲတောင်တင်နေတာ9ရက်လောက်ကြာသွားတယ်9ရက်လောက်ကြာသွားပြီးတော့နောက်ဆုံးဒီဘက်ကိုရောက်လာတဲ့အချိန်မှာဒီငါးဖန်သမားတူကနေပြီးတော့ပေါ့နော်ဟိုငါးဖန်သမားတူကနေပြီးတော့တွေ့ပြီးတော့ဒီတာဝန်ရှိတဲ့လူတွေအကြောင်းကြားတာဝန်ရှိတဲ့လူအကြောင်းကြားတဲ့အချိန်မှာဒီတက်မတော်ကြီးရေဆက်ကနေပြီးတော့လာပြီးတော့ဆွဲသွားပြီးလုံညုံကြီးယူထားပြီးတော့မနေ့ကစန်တဲမျိုးမှာရှိရဲ့ရှက်တာမှာတော့ဆိုင်ကလုန်းရှက်တာမှာထိမ့်သိမ့်မှုတွေပြုလုပ်ပြီးတော့စစ်ဆေးမှုတွေပြုလုပ်တယ်ခင်ဗျာ
အဲ့တော့လောလောဆယ်မှာဒီလူလဲ100ကျော်ရှိတဲ့လူအုပ်ကြီးဆိုတော့သူတို့ကိုထိန်းသိမ်းထားတဲ့အနေအထားပေါ့နော်သူတို့ကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေနောက်ရှေ့ဆက်ပြီးတော့တာဝန်ရှိတဲ့သူတွေဘက်ကဘလို့များဆက်ပြီးတော့ဒီဆောင်ရွက်သွားဖို့စီစဉ်နေကြတာကိုတွေးကြရပါလိမ့်ရှင
်အခုဆိုရင်သူတို့ဒီဟိုပေါ့နော်ဆိုင်ကလုန်းရှက်တာနေပြီးတော့ဒီကြောက်တန်းမျိုးလေကရွှေမုံခမ်းမပေါ့နော်မျိုးတော်ခမ်းမကြောက်တန်းမျိုးတော်ခမ်းမကိုခေါ်လာတယ်လူပေါင်း100ကျော်အားလုံးခေါ်လာရခေါ်လာပြီးတော့မခေါ်လာခင်မှာဒီမှာစားတောက်တွေစေဝါးတွေကြီးနေတော့ကုတပီးနေကြပြည်စုကုတပီးနေပြီးတော့သူတို့ကိုကျွန်တော်နောက်ဆုံးတရားကြောက်ကဆိုရင်ဒီမှာပြည်စုကုတပီးပြီးရင်ဟွာသူတို့ရဲ့နေရဖြစ်တဲ့ဒီရခိုင်ဒုက္ခတွေစခန်းတွေကိုပြန်ပြီးတော့ပို့မယ်လို့ပြောတယ်ခင်ဗျာသူတို့ကဟွာပေါ့တယောက်ကို9ဒိတ်နဲ့ငါးသိန်းနဲ့ပေါ့နော်အမျိုးသား၅သိန်းအမျိုးသမီးက၂သိန်းနှုန်းနဲ့အမျိုးသမီးမျိုးသား၅သိန်းကလေးငယ်က၂သိန်းနှုန်းနဲ့မလေးရှားကိုသွားမယ့်အချိန်မှာဒီလိုပြက်ပြီးတော့အခုဒီကြောက်တန်းမျိုးရောရွှေဘော်ဝန်ခံမှမှာအခုသူတို့ဟိုဟာပေါ့နော်တပတ်တန်ကြီးနှစ်ပတ်တန်ကြီးပြုဆောင်ရှောက်ပြီးမျိုးအစားအစာရည်ရည်နဲ့အဲ့လိုထည့်ပေးပြီးရင်သူတို့ရဲ့နေရက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကတပတ်တဲ့စကန်မျိုးပြန်လဲပြီးတော့ပို့ဆောင်မှုအနာပိုင်းကြီးကစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုထောင်ငယ်အဲ့တော့အခုဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဒီသတင်းမီဒီယာသမားတွေနဲ့ခုနဒီသတင်းထုတ်ပြန်မှုအပိုင်းပေါ့နော်သူတို့ရှေ့ဆက်ပြီးတော့ဗာများဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ပေါ့သတင်းမီဒီယာသမားတွေကိုပြောတာရောရှိပါလိမ့်ရှင
်သတင်းမီဒီယာသမားတွေတို့ဖြည့်ရှင်းတာမရှိဘူးအိုက်စနောကဒီကြောက်တန်းရဲအုပ်ကပေါ့နော်ဒီအခြေအနေကိုသူပြောပြတယ်ဆက်ဟိုပါပေါ့အခြေအနေကိုပြောပြတယ်ပြောပြပြီးတော့သတင်းမီဒီယာတွေအားလုံးကိုအဲဒီမျိုးအခမ်းအနားအပြင်ဘက်ကိုထုတ်လိုက်ကြခင်ဗျာသတင်းယူဝင်တော့မပေးတော့သူတို့အထဲထဲမှာထည့်ထားပြီးတော့တကားပိတ်ပြီးတော့သူတို့ဒီဝါကူတာမှုတွေလုပ်ပြီးနေတယ်လို့တော့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါကတော့ကြောက်တမ်းမြို့နယ်ကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းသတင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မနေ့နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေစီစစ်ထားပြီးတဲ့2000ကျော်ကိုပထမဦးဆုံးအကြိမ်အုပ်စုလိုက်အတုပြန်လက်ခံမဲ့အစီအစဉ်ကတော့ပြတ်သွားပါတယ်။မြန်မာအစိုးရဘက်ကတော့ကြိုးစိုးလက်ခံမှုအစီအစဉ်တွေနဲ့ဆောင်ဆိုင်နေခဲ့ကြပေမဲ့လို့စီးရင်ထဲမှာပါတဲ့ရိုဟင်ဂျာဒုက္ခသည်တွေကမပြန်လို့ကြတဲ့အတွက်မြန်မာပြည်ဘက်ကတယောက်မှပြန်မလာကြပါဘူး။ဘာကြောင့်ဒုက္ခသည်တွေနေရရင်းကိုပြန်ဖို့စိုးရွနေကြရပါသလဲ။တကယ်လို့ပြန်မလာနိုင်ကြသေးဘူးဆိုရင်ဒုက္ခသည်စခန်းတွေမှာဘလို့များဆက်လက်နေထိုင်ကြမလဲ။သူတို့ရဲ့အဓိကတောင်းဆိုချက်တွေကဘာတွေလဲဆိုတာကိုသိရအောင်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတန်ခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုခင်မောင်ကိုဆက်သွယ်မေးမြန်းတော့သူကအခုလိုရှင်းပြပါတယ်
။ကျွန်တော်အဓိကပြောချင်တာကျွန်တော်တို့မပင်ရှင်တာမျိုးမဟုတ်ဘူးကျွန်တော်တို့ပင်ရှင်တယ်ဒါပေမဲ့ကျွန်တော်တို့ပင်နိုင်ဖို့အတွက်အဓိကလုပ်ရမယ့်တာဝန်ကတော့ကျွန်တော်တို့မြန်မာနိုင်ငံဆီရဆိုလိုတဲ့သဘောကကျွန်တော်တို့မြန်မာနိုင်ငံဆီမှာတာဝန်ကျင်ဖို့နဲ့ပွင့်လင်းမင်းစားဖို့လိုတယ်ဆိုလိုတဲ့သဘောကဒီလူတွေဟာမြန်မာပြည်မှာလာမယ်ဆိုရင်ပထမဆုံးအနေနဲ့အမ်ဘူစစ်ခိုင်းရမယ်။ဒီမှာအဲ့ဒီကူတွေကဂျာစကက်မှနေရမယ်။ဂျာစကက်မှနေပြီးတော့သူတို့မူလနေတိုင်းခဲ့တဲ့နေရာတွေမှာမဖြစ်နိုင်တဲ့နဲ့အစိုးရစီစဉ်နေတဲ့နေရာမှာနေရမယ်လို့ပြောနေတယ်။နောက်တစ်မျိုးကတော့ဂျီလူတွေဟာမော်လို့တောင်မိုင်းမှာနေရာချတတ်လို့မရဘူးလို့ပြောနေတယ်။သူတို့တဲ့ဘောကမော်လို့တောင်မိုင်းမှာနေခဲ့တဲ့လူတယောက်ကအခုသူမော်လို့တောင်မိုင်းမှာနေလို့မရတယ်ဆိုရင်ဒီလူတို့လာမှာရူဟင်ဂျာကမြန်မာပြည်တွင်းဝရှိတုန်းကလည်းငင်းစင်ခဲ့တဲ့ embassy ရူဟင်ဂျာနဲ့လုံးဝမတင်းတော်တဲ့အရာဥပဒေနဲ့လုံးဝမညီကြရတဲ့ကူကဆွေရကဆွေတော်ပြီးတဲ့ embassy ကရမယ်လို့ပြောတာဟာဒီလူတွေကမလာဘဲနဲ့မင်္ဂလာတဲ့နိုင်ငံမှာနေပါလို့ပြောတာနဲ့လုံးဝတူပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့လာရှင်ပဲမဲ့မလာရှင်နိုင်အောင်တပတ်မှအချက်တစ်ပိုင်းမှဟန်တိုက်ရအရာရောက်တာထွားကောင်းကျွန်တော်တို့မလာဘဲနဲ့ဒီမှာစနေတာပါအဲ့မဲ့ကျွန်တော်ဘသူနဲ့ငိမ့်တာလည်းမဟုတ်ဘူးဘသူကိုလည်းကျွန်တော်အာခံတာလည်းမဟုတ်ဘူးဆိုလိုတဲ့သဘောကမနေ့ကလည်းဟိုဒုက္ခစေတွေကဒီမိုစထရေးရှင်းလုပ်ရတာရှိတယ်အဲ့ဒီမှာသူကအဓိကပါတယ်တော့ဆိုလို့ဆိုတော့သူတို့ကိုရူဟင်ဂျာနာမည်နဲ့တိုင်းအစားကွာရေးဖျက်ရမယ်အန်ဘူစီစုရအရာကိုလုံးဝပြန်စီပေးရမယ်နောက်ပြီးတော့သူတို့ကိုအခြားလူမျိုးနဲ့နိုင်ငံသားတိုင်းအစားတင်းတော်ကွာရေးပေးရမယ်ပြီးမှသူတို့မြန်မာတစ်ပြည်လုံးကိုတွဲလေးတွဲလေးလေးတော်သွာလာကွန်းပေးရမယ်သူတို့ဘူဝဝိဒန်နေခဲ့တဲ့မူရင်းဒေသကိုပြန်နိုင်ရမယ်။သူတို့မှတိကျတရားမျှတကိုလိုတယ်။ International Protection ကိုလို့သူတို့တောင်းဆိုနိုင်ငံတကာကကိုလို့တောင်းဆိုတယ်။အခုအချိန်မှာအမကန်ချာတကူကူမပါဘဲနဲ့မရဘဲနဲ့ပြင်နိုင်ဖို့မပြင်နိုင်ဖို့ဆုံးပေးထားတာမျိုးဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံကသူ့ရဲ့ကျွန်တော်တို့တောင်းဆိုနေရှင်တာကျွန်တော်တို့မိမြန်မာနိုင်ငံကိုကျွန်တော်တို့ပြင်ရှင်တယ်။ဒီမှာမနေရှိမူဒီမှာနေနိုင်လို့ကျွန်တော်တို့အချမ်းတော့အထမ်းမေတူကျွန်တော်တို့ပညာရေးရှင်မာရဆာအစစ်စားရတာကျွန်တော်တို့တော့ပြည့်စင်နေတာကြောင့်မလို့ကျွန်တော်တို့အခုပြင်မယ်အခုပြင်ချင်တယ်ဒါပဲမယ်ကျွန်တော်တို့ပြင်နိုင်လို့ကျွန်တော်တို့ကိုစုံရဖေးဖို့ကျွန်တော်တို့အစီအကောတောင်းဆိုနေတာ
ကိုခင်မောင်တို့ကအခုမပြန်တော့ဘူးလို့ဆုံးဖြတ်လိုက်ပြီဆိုတော့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဘာများပြောလဲနောက်ရှေ့ဆက်ကဘာတွေလုပ်ဖို့အစီအစဉ်တွေရှိလဲရှင
်ကျွန်တော်တို့အတိအကျဆိုလိုတဲ့ဘောကဘသူကပြည်ကျွန်တော်တို့တောင်းဆိုနေတာတောင်းဆိုချက်ကိုလိုက်လို့ပေါ်တော့ပဲကျွန်တော်တို့ဆုံးနေတာဘသူပြည်ကျွန်တော်တို့တောင်းဆိုနေတာကိုတောင်းဆိုချက်ကိုလိုက်လို့ကျွန်တော်တို့ဆွေးနွေးမှဆိုရင်ကျွန်တော်တို့တွားပါမယ်ကျွန်တော်တို့တောင်းဆိုနေတဲ့တောင်းဆိုချက်တွေမရမချင်းပြင်ဖို့ကျွန်တော်တို့ပေတော့မှသူကစစ်ကုမမဟုတ်ပါဘူးဒါလို့ဆုံးမယ
်ခရရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချမ်းမှာပါဝေဖန်တန်တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နောက်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ နက်ဖြန်စနေညဒရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ဒီရှမ်းပြည်နယ်တောင်ကြီးမြို့မှာပေါက်ကွဲစင်နိုင်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိတဲ့သတင်းကိုတင်ပြပေးကြပါရစေ။တောင်ကြီးမြို့လယ်ကလူစီကားတဲ့နေရာမှာပေါက်ကွဲစင်နိုင်တဲ့ပစ္စည်းတွေတွေ့ရှိတာကြောင့်စစ်တပ်ဘက်ကရှင်းလင်းခဲ့ရတယ်လို့အာဏာပိုင်နေတဲ့ဒေသခံတွေကဒီအတီးပြူပြောဆိုပါတယ်နေရာနှစ်နေရာမှာတွေ့ရှိခဲ့တာဖြစ်ပြီးတော့ဘသူလက်ချက်လဲဒီပေါက်ကွဲစေတဲ့ပစ္စည်းတွေကဘလောက်ပြင်းအားရှိတယ်လဲဆိုတာကိုတော့အာဏာပိုင်နေကဘက်ကလက်တလောထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းကမမေခသတင်းပေးပို့ထားပါတယ
်တစောင်းတိုင်းမီးပုံပြင်ပွဲကျင်းပနေတဲ့တောင်ကြီးမြို့မှာဒီကနေ့နေ့လဲ12နာရီလောက်ကမြို့လဲလူစီကားရနေရာမှာပေါက်ကွဲစေနိုင်တဲ့ပစ္စည်းတွေကိုစတင်တွေ့ရှိခဲ့တာပါနေရနှစ်နေရမှာချထားတဲ့အဲ့ဒီပောက်ကွဲစီတဲ့ပစ္စည်းတွေကိုတွေ့ရှိပြီးတဲ့နောက်စစ်တပ်ကတာဝန်ယူဖြေရှင်းလိုက်တယ်လို့ဒေသခံတွေကဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်လို့တောင်ကြီးမြို့ကန်တဦးဖြစ်တဲ့ရှမ်းပြည်နိုင်ငံရေးအဖွဲ့ကဦးတင်မောင်တိုးကတော့သူတိထားတဲ့လောက်ကို VOA ကိုအခုလိုပြောပြသွားတာပါ
ဟုတ်တယ်ကအဲဒီမှာစားတွေးတာကိုအဲ့အထက်ကြီးကြီးဆယ်မှလီလုံးနဲ့ဒါပေမဲ့သူကတစ်လုံးပဲဖောက်ခွဲပြီးတန်တာတော့သူတို့တင်သွားတယ်ပြောတယ်ဟုတ်ကဲ့အခု၄နာရီလောက်ကျတော့ Ocean Center လေအဲ့စတီစကွဲရဲရေးရှိပဲပေါ့နော်ဒီအဆောက်အဦတက်မှာအဲ့မှာအဲ့မှာရရှိရုံတွေပါလဲရှိရဲအဲ့ဦးရှင်းစင်တာလည်းရှိအဲ့ဒီကအိမ်သားတွေမှတွေ့ရလို့ပြောရတာအခုတော့အဲ့ဒါလည်းတက်ကတော့ရှင်းနေတယ်အဲ့ဒါကို
ဦးတင်မောင်တို့ပြောဆိုချက်အတိုင်းပဲတောင်ကြီးမြို့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့သူ့မှာဒီကိစ္စအတွက်တရားဝင်ပြောဆို권မရထားတာကြောင့်သူ့ရဲ့နာမည်နဲ့ယာရုအဆင့်ကိုမပြောပြခဲ့သလိုသူပြောဆိုထားတာကိုလည်းထည့်သွင်းထုတ်လွှင့်권မပြုခဲ့ပါဘူးဒီအခြေအနေဖြစ်ပြီးနောက်ပိုင်းတောင်ကြီးမြို့အခြေအနေကိုတော့ဥတည်မောင်တို့ကအခုလိုရှင်းပြသွားပါတယ
်ဝဲတော့ရက်ကြီးမှသာပြောတော့တော်တော်ဖြစ်ခဲ့တာလေဘဝတနေရာတွေ့တဲ့ဆိုတာတော့တမျိုးပေါ့နော်တနေရာတွေ့ပြီးသွားတာအခုတကယ်ဒီနှစ်နေရာပေါ့အခုကြတော့ဘယ်နာကိုပိတ်ထားလဲသူတို့အင်းဒီရှိလားအကုန်ဒီဘက်လေးသားလောက်ပိတ်ထားတော့တွာလာတော့မရှိတော့ဘူးပေါ့အကုန်လုံးတော့နော်လမ်းလေးပိတ်ထားလိုက်တော့
VOA ကနောက်ထပ်တောင်ကြီးမြို့ကန်တဦးကိုဆက်သွယ်ပြီးမေးမြန်းလာမှလဲတွေ့ရတဲ့ပောက်ကွဲစေနိုင်တဲ့ပစ္စည်းအရေးအတွက်ဟာကွဲပြားနေပြီးခုနှစ်လုံးအထိတွေ့ခဲ့တယ်လို့ပြောဆိုသွားပါတယ်ဒါနဲ့ပတ်သက်လို့နောက်ထပ်အတည်ပြုချက်တော့မရရှိသေးပါဘူးရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 Joru ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်တင်ဆက်ပေးပါမယ်ရှင်။
တူကီနဲ့အစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝေယုံမှာဆော်ရီသတင်းစာဆရာဂျမဲခါရှော်ဂီတည်ဆုံမှုအတွက်ဆွဆွဲခံထားရသူဆော်ရီနိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခတ်အေးအေးလိုက်ပါတယ်အေးအေးတံခတ်လိုက်တဲ့အထက်မှာတော့ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ထိတ်တဲလက်ထောက်အရာရှိဟောင်းနောက်ဆော်ရီကောင်စစ်ဝေကျုပ်တို့လည်းပါဝင်ကြပါတယ်အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကြောင့်တည်ဆုံသူရေးတွေ့ဟာအခုနောက်ဆုံး66ယောက်တည်ရှိသွားပြီပြည်ဆုံနေသူတွေတော့တာဝန်ရှိသူတွေကဆက်လက်ရှာဖွေနေပြီးမိလောင်ချမ်းမှုရဲ့40ရာခိုင်နှုန်းလောက်ကိုလည်းမိသားသမားတွေထိန်းချုပ်ထားနိုင်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတက်ရှိထင်ရှားချနေသေးတဲ့ခမာနီခေါင်းဆောင်တယောက်ဟာ1980ပြည့်လုံနှစ်တွေတုန်းကလူမျိုးရုံးတပ်ဖြတ်မှုတွေအတွက်ပြစ်ရှိတဲ့ကြောင်းနိုင်ငံကတရားခွင်ကဆုံးဖြတ်လိုက်ပြီးတောင်းနှံတစ်ဆက်ပြစ်ပေးလိုက်ပါတယ်။အသက်92နှစ်အရွယ်ရှိဖြစ်တဲ့ခမာနီခေါင်းဆောင်နှုံချာနဲ့အသက်89နှစ်အရွယ်သမဏခီယူဆန်ဖန်တို့ဟာလူသားတွေပေါ်ကျွလုံနဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိတဲ့အကြောင်းကုလသမဂ္ဂကဖွဲ့စည်းထားတဲ့ကမ္ဘောဒီးယားနိုင်ငံတရားခွင်ကဒီကနေ့ဆုံးဖြတ်လိုက်တာပါ။မြောက်ကိုရီးယားပေါ်စီးပွားရေးရပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ်ပေးသွားဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ပြည့်တဲ့အချိန်ထိမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားတွေဆက်ပေးသွားဖို့လည်းအရှိတောင်အရှက်နိုင်ငံတွေကိုတိုက်တွန်းနေတာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင်းစစ်ဆေးအတည်ပြုနိုင်မယ့်အချိန်ထိကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်မှုတွေဆက်လက်ထားပြီးဖိအားပေးသွားမှာဖြစ်တဲ့အကြောင်းစင်ငွေဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမြတ်မွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khanley ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းလိုမီတာ1925.32တို့အပြင်လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Thank you.